ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အကြိမ်30မြောက်စီးကိန်းအရှိတောင်ဟာဆာအောင်စားပြိုင်ပွဲမှာတော့မြန်မာနိုင်ငံကဂျော်လာ6ရက်နေ့မှာငွေစိမ့်နှစ်ခုနဲ့ကြေးစိမ့်တစ်ခုထပ်ရခဲ့ပါတယ်။ဂျူလိုပြိုင်ပွဲအမျိုးသမီး88ကီလိုတန်းမှာမြန်မာကအေးအောင်ကထိုင်းကအိုအေဒါအီကူမီကိုရှုံးပြီးဒုတိယငွေစိမ့်တစ်ခုရခဲ့ပြီးကနူးလေတော်ပြိုင်ပွဲမှာလည်းအမျိုးသား2ယောက်တွဲမီတာ1000မှာဆိုင်းမွေနဲ့အောင်ဖြိုးဟိန်းတို့အတွဲကဒုတိယငွေစိမ့်တစ်ခုရခဲ့ပါတယ်။အမျိုးသား2ယောက်တွဲစနူကာပြိုင်ပွဲမှာတော့ကိုထက်နဲ့တမင်းလင်းတို့ကအခြေစိတ်တစ်ခုထပ်ယူခဲ့ပါတယ်။ဒီသမလာ9ရက်နေ့ကတော့မြန်မာကအောင်မိုးသူနဲ့မြင့်ကျော်ဖုန်းတို့ကဘီလီယက်9ဘောနှစ်ယောက်တွဲပြိုင်ပွဲမှာရွှေစိတ်ရခဲ့တာကြောင့်မြန်မာနိုင်ငံအတွက်ဒုတိယမြောက်ရွှေစိတ်ကိုရယူနိုင်ခဲ့ပါတယ်။ဒါကြောင့်ဒီသမလာ6ရက်နေ့ညနေပိုင်းအထိတော့မြန်မာကရွှေနှစ်ခုငွေ10ခုကျေး24ခုနဲ့အဆင့်9နေရာမှာရပ်တည်နေပါတယ်။ပြီးခဲ့တဲ့2019စီးကိန်းမှာတော့မြန်မာကရွှေ9ခုငွေ10ခုကျေးအခု20နဲ့အဆင့်9ချိတ်ခဲ့ပါတယ်။ဒါပေမဲ့အခုနှစ်ပြိုင်ပွဲပြီးစုံဘိုက9ရက်သာလိုတော့တာကြောင့်မြန်မာနိုင်ငံအနေနဲ့မလေးရှားနိုင်ငံမှာ2019တုန်းကကျင်းပခဲ့တဲ့29ကြိမ်မြောက်စီးကိန်းပြိုင်ပွဲကရခဲ့တဲ့စုစစ်အရေအတွက်ကိုမိနိုင်မှမလားဆိုတာလဲမေးခွန်းထုတ်စရာတွေဖြစ်လာနေပါတယ်။ဒါနဲ့ပတ်သက်ပြီးအားသာကလောင်ရှင်ကိုဇော်မျိုးတန်ကတော့
မြန်မာစီးဆိုင်ကိုမြင်ဖို့ကတော့တော်တော်လေးဖြစ်နိုင်ကြီးနေပါပြီလို့ပြောရမှာပေါ့နော်။ကြောက်လဲဆိုတော့ပြီးခဲ့တဲ့နှစ်ကခြေကကျွန်တော်တို့ကဟိုပိုက်ကျော်ချင်းက၄ခုရတယ်ဗျာ။ဝင်ရှိရနှစ်ခုရတယ်နော်တနက်ပြစ်ကတစ်ခုရတယ်တော့သူကအာလာနီတုံးကြီးရွှေခွန်တစ်ခုရရတာပေါ့ဆိုတော့ဒီနှစ်မှာပိုက်ကျော်ချင်းရတယ်ရဖို့ကတော်တော်လာတော့နေပါပြီဝင်ရှိရတော့ပြိုင်ပွဲတွေကပြီးလောက်ရှိသွားတဲ့အချိန်မှာခြေတိတ်ခြေတိတ်နဲ့ခြေတိတ်လိုက်ရတယ်ဆိုတော့လက်ရှိအနေအထားရရလက်ကျန်ပြိုင်ပွဲတွေမှာလည်းမြန်မာရွှေရဖို့ဆိုတာကဖြစ်နိုင်ပြီတော်တော်ကိုနည်းတဲ့ပြိုင်ပွဲတွေဆိုတော့ဒီနှစ်ပြီးကင်းပြိုင်ပွဲမှာမြန်မာအာရဗာအဖွဲ့ကပြီးခဲ့တဲ့နှစ်ကစံပြေကိုပြန်ထီဖို့ဆိုတာတော့ဖြစ်နိုင်ပြီတော်တော်လေးနေသွားပြီလို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါကြတယ်
။ဒါပြင်ဒီနေ့မှာအခုလောလောဆယ်မြန်မာတင်ရထားတဲ့စုစိတ်အများစုဟာအာနစ်ပြိုင်ပွဲကဖြစ်ပြီးတော့ရွှေစိတ်နှစ်ခုကတော့အာနစ်နဲ့ဘီလီယက်ပြိုင်ပွဲတွေကရထားတာပါ။အိုလံပစ်အားကစားနည်းတွေထဲကတော့ဂျူဒို၄မနဲ့စနူကာပြိုင်ပွဲတွေကနေငွေစိတ်တစ်ခုစီရထားပါတယ်။ဒါကြောင့်မြန်မာနိုင်ငံဟာအိုလံပစ်အားကစားနည်းတွေမှာစုရရှိမှုနည်းလာနေပြီးတော့အောင်မြင်မှုတွေကျဆင်းလာနေတယ်လို့ကိုဇော်မျိုးတန်းကဆိုပါတယ်။
ဟုတ်တယ်ဒီအလည်းအောင်မြင်မှုတွေကျဆင်းတာဘယ်လိုနည်းလဲဆိုတော့မျိုးသစ်တွေအကလာသမားလုံးဝမရှိဘူးလို့ဖြစ်သွားတာရယ်နောက်ပြီးတော့ကျွန်တော်တို့ဒီချွေသေးရဖို့အတွက်ကိုပဲဟိုအလေးထားပြီးကြိုင်နေတာတွေရဲ့အကြောင်းကိုကျွန်တော်အဲ့လိုပဲမြင်ပါတယ်ဥပမာဒီနေ့ရသွားရင်အားနည်းသလိုရှင်ဒီစီးကိန်းပြိုင်ပွဲတမိုင်းတစ်လျှောက်မှာအခုဒီချိန်ထဲမှာ၃ချိန်နဲ့ထည့်ပြီးကျင်းပတယ်ဖိလစ်ပိုင်ကသူတို့အင်ရှင်လုပ်တဲ့အချိန်မှာထည့်ပြီးကျင်းပတဲ့အကလာနည်းဆိုတော့ကျွန်တော်တို့ကဝင်ပြိုင်နေရွှေတစ်ခုရတယ်နိုင်ငံအတွက်ရွှေယူလာတာဆိုတော့ဂုံကြတော့ကောင်းတာပေါ့ဗျာသူတို့လည်းပဲရွှေရဖို့အတွက်အဲ့အာဂလာကြီးတွေတော့ကိုလိုက်နေရနေပြီးတော့ကျွန်တော်ဒီဘက်ကအိုလံပစ်အာဂလာကြီးတွေမှာကြတော့ကျွန်တော်ရဲ့နိုင်ငံရဲ့ရွှေသေးရရှိမှုကတစ်နှစ်နဲ့တစ်နှစ်ပိုပိုပြီးတော့ကျလာတာတော့တော်တော်လေးစဉ်းစားရကြောင်းတဲ့အချက်လို့ပြင်ပါတယ်